te me ma ya sa te ta i ta du bu bu nu ro ku du me yue yin je ta de sin ga la ga tan do ku ra ga me mi li ta u bu ka te i nyin do mu bi phi yue te me ma ya sa te ta i ta du bu bu nu ro ku du me yue ki li ta bu nyin ja ba de sin ga la ga ဒိနောဝါသမယနဝံဂရတံကိုကုတသုတ္တကုရောရန်ရောက်သည့်ဖြစ်၍သာလျှင်တရဏယသာကုရောသတ္တုစထိုက်သူတို့နေဘူးတာဝံမာဝေကံတုကုတသုတ္တယောက်သာလျှင်ဇုကလကနေဘူးတော်ကိလေသာပြိဋိဗံဝင်သံယုတ်သိ ကိုယ်တော်တိုင်းဤငြိမ်းတော်မူ၏ဖြစ်၍နိဗ္ဗာန်တရားသာကိုယ်တော်သတ္တဝိနေသူတို့ခုကသိငြိမ်းကြပါစေခြင်းကြောင့်ငါ၎င်းဓမ္မနိသင်လေးနဲ့ဓမ္မသကုဒေဝီတိကရုဏာရှိသာမေတ္တာမှာဖြင့်ဟောကြားတော်မူခဲ့ပါ၏ လောကသရဏံလောကသုံးပါး၏ကိုယ်သာယာတုဖြစ်တော်မူသောတဏ္ဍာကဗုဒ္ဓနာဂမိရောယတိအသိဒီယသုသာသုမြတ်စွာဘုရားကိုနမိနမာမိကိုနှုတ်နှလုံးသုံးကြောင်းပြောငါကိုလျှော့၍ကတော်မြတ်တို့လက်ဆုံးမူ၍ ဒီကိုညမာဤမြတ်စွာဘုရားမြတ်စွာဘုရားသာသာသာသာအတ္တကြီးလာတဲ့ခါမှာလောကကတတ်တဲ့လူကြီးဖြစ်တယ်ဓမ္မကတတ်တဲ့လူကြီးတပါးတည်းဖြစ်တယ်ဆိုရင် အကောင်းဆုံးပဲမြတ်စွာဘုရားကဗုဒ္ဓဘူမိလို့ခေါ်တဲ့လူကြီးအဆင့်အတန်းနဲ့ဒဟရဘူမိလို့ခေါ်တဲ့လူငယ်အဆင့်အတန်းဆိုပြီးတော့ဒီလိုအဆင့်အတန်းတစ်ခုခွဲပြီးတော့တရားလေးတစ်ခုဟောပြီးခင်ပူပါလေတရားနာပြတဲ့ဒါနေပါလေဗုဒ္ဓ ဘူမိနဲ့ဒဟရဘူမိဘုဒ္ဓဘူမိဆိုတာကလူကြီးအဆင့်တန်းပဲဒဟရဘူမိဆိုတာကတော့လူငယ်အဆင့်တန်းပဲမြတ်စွာဘုရားရှင်သတ်မှတ်တဲ့လူကြီးအဆင့်တန်းနဲ့လူငယ်အဆင့်တန်းဆိုတာကအတက်အရွယ်ပေါ်မှာမမီပဲနဲ့တခြားတစ်ပါးတော့ တရားပေါ်မှာမိပြီးတော့ဆိုပါလေဒီနေ့လောကကပြောတဲ့လူကြီးဆိုတာကတော့အသက်အရွယ်ကိုမိပြီးတော့တတ်မှတ်ကြတာမဟုတ်ဘူးလားဟုတ်ပါရဲ့ဟုတ်တယ်ဒါကြောင့်မို့လောကကပြောတဲ့လူကြီးဖြစ်နေတယ်ဓမ္မကပြောတဲ့လူကြီးမဖြစ်သေးဘူးဒီလိုမျိုးနဲ့ရှိနိုင်တယ်လောကကပြောတဲ့လူကြီးတော့မဖြစ်သေးဘူး ဓမ္မကပြောတဲ့လူကြီးဖြစ်ပြီးဆိုတဲ့ပုဂ္ဂိုလ်တွေလည်းရှိနိုင်တယ်။လောကကပြောတဲ့သတ်မှတ်တဲ့လူကြီးဖြစ်ပြီးဖြစ်တဲ့ပုဂ္ဂိုလ်တွေလည်းရှိနေသလိုလောကဓမ္မလက်ပြသလုံးသက်ကစမ်းကြည့်လိုက်လို့ရှိရင်လူကြီးလို့ခေါ်နိုင်တဲ့ပုဂ္ဂိုလ်တွေဘုဒ္ဓဘူမိလို့ခေါ်တဲ့လူကြီးအစဉ်တန်းကိုရောက်ပြီးဖြစ်တဲ့ပုဂ္ဂိုလ်တွေလည်းပဲ ဉာဏ်အပြည့်အစုံမှာရှိတဲ့လို့ရှိတာမှာပါဒီနေ့လူအကြောင်းပြောပြီးဆိုတော့လူအတိတ်တယ်တော့သိဖို့လိုတာလေကေတရားနာပြည့်တဲ့လူသရသာကိုပြောတာလေဟောဒီနေ့တရားဟောတဲ့ဦးသင်ကတော့အင်္ဂလန်မှာခက်ခဲတဲ့မိခိုးတွေတော့လိုက်မေးနေပြီးနဲ့တွေ့တယ်ဒီလိုတွေးနေလားမသိနော်
ဘာဖြစ်လို့လူကြီးဖြစ်လာတယ်လဲလို့ပြီးတော့လေပြီးတော့လူကြီးမရဖြစ်နေတယ်အခုငါတို့ကလူပဲလူဆိုတာလူအတိတ်ပဲဆိုတာဒါလေလို့ပြီးတော့လေဟောသူလူဖြစ်ရတယ်လူအတိတ်ပဲမသိဖြစ်နေပြီသူများတွေးနေတာတွေးနေတွေးပေါ့နော်မသိတာသိအောင်ပြောပါမယ်အဲဒီတော့လောကကမပြောတဲ့လူအတိတ်ပဲ ਨੇဓမ္မကပြောတဲ့လူတိတ်ပဲဒီနှစ်ခုရှင်းကြည့်ကြသို့နော်မှန်ပါဗျာလောကမှာအထက်ကဘလူလူနဲ့ရွံ့ကြနေတဲ့ပုဂ္ဂိုလ်တွေကိုလူလို့ဒီလိုနဲ့တိတ်ပဲဖွင့်ကြတာရှိတယ်ဟုတ်ပြီနော်ဘလူပုဂ္ဂိုလ်ကိုလူလို့တိတ်ပဲသတ်မှတ်လဲအထက်ကဘလူလူနဲ့ရွံ့ကြနေတဲ့ပုဂ္ဂိုလ်တွေဒီလိုပုဂ္ဂိုလ်တွေကိုလူလို့ခေါ်ရင်ဓာတ်လောကကပြောတယ်လူတိတ်ပဲပဲသာသနာတော်ဘက်ကလည်းပြောတယ်လူတိတ်ပဲလေသာသနာတိဟိတာဟိတံမနတိသာနာတိတိမနုတော်အကျိုးရှိအကျိုးမဲ့ကိုသိပိုင်တဲ့ပုဂ္ဂိုလ်ကိုလူလို့ခေါ်တယ်ဘာတွေလဲဉာဏ်တိတံအကျိုးရှိအကျိုးမဲ့ကိုတိနေတဲ့ပုဂ္ဂိုလ်တိပိုင်တဲ့ပုဂ္ဂိုလ်ကိုလူလို့ခေါ်တယ်လောကမှာတတ္တဝါများစွာရှိတယ်အဋ္ဌဉာဏ်ရှိတဲ့လူတွေကိုကြားပါလို့ပြောရင်လူသားတွေပဲမဟုတ်ဘူးလ
ား
ဟုတ်ပါရဲ့ဟုတ်တယ်အကျိုးရှိအကျိုးမဲ့ဒီလိုတိနေတဲ့ခွဲခြားသိနေတဲ့တိပိုင်တဲ့ပုဂ္ဂိုလ်တွေကိုလူတို့သာသနာတော်တက်ကံဒီလိုဖွင့်လို့ပါတယ်လောကပြောတယ်အထက်ကိုလူလူလူလင်းတဲ့နေတဲ့ပုဂ္ဂိုလ်ဒီလိုမျိုးကိုလူလို့တတ်မှတ်တယ်ဒီနှစ်ခုကြည့်လိုက်တော့သိတော့မကွင်းတာဘူးနော်သဘောတော်သူနေတဲ့သဘောရှိတယ်အကျိုးရှိအကျိုးမဲ့ကိုမသိတဲ့ပုဂ္ဂိုလ်ဟာအထက်ကိုတလူလူနဲ့တိုးတက်မြင်သာသွားအောင်လုပ်လို့ရပါမလားမရနိုင်ဘူးဒါကြောင့်အကျိုးရှိအကျိုးမဲ့ကိုသိပိုင်နေတဲ့ပုဂ္ဂိုလ်ကိုလူလို့ပြောမယ်ပေါ့နော်ဟုတ်ပြီရာဇမမီတို့ဘုဂုမမီတို့ပြန်ပြီးမေးကြည့်မမီတို့ရဲ့အကျိုးရှိနဲ့မမီတို့ရဲ့အကျိုးမဲ့ကိုသိပြီးတော့သိလျက်နဲ့မမီတို့ရဲ့အကျိုးရှိကိုလုပ်နေတဲ့ပုဂ္ဂိုလ်တွေသမမို့မိမိတို့ရဲ့အကျိုးမဲ့ကိုမပြုတ်ပဲနေတဲ့ပုဂ္ဂိုလ်ကြီးဟုတ်ရဲ့လားဒါလေးတော့ပြန်ပြီးပို့လို့ရတယ်လောကမှာအကျိုးရှိအကျိုးမဲ့ကိုသိတော့သိတယ်ဒါပေမဲ့မသိတဲ့ပုဂ္ဂိုလ်ကြီးမရှိဘူးလ
ား
ရှိတယ်လောကမှာပြောတဲ့စကားတစ်ခွန်းရှိတယ်သိတော့သိတယ်ဒါပေမဲ့မသိဘူးအဲ့လိုပုဂ္ဂိုလ်ကိုတကယ်မသိတဲ့ပုဂ္ဂိုလ်လို့ခေါ်တယ်မိမိအကျိုးမဲ့ဖြစ်မယ်ဆိုတာတကယ်သိရင်အဲ့ဒီသိတဲ့ပုဂ္ဂိုလ်ကတကယ်ပြုပါ့မလားမပြုဘူးနော်ဒါကြောင့်မို့သိတယ်လို့ပြောနေတဲ့ပုဂ္ဂိုလ်ဒီလောကမှာသိညာတယ်ဒါပေမဲ့ဖြစ်တဲ့ပုဂ္ဂိုလ်အဖြစ်နဲ့မိမိတို့မမြင်ရဘူးဆိုရင်အဲ့ဒီပုဂ္ဂိုလ်ကိုသိတဲ့ပုဂ္ဂိုလ်လို့မပြောနိုင်ဘူးမသိသေးတဲ့ပုဂ္ဂိုလ်တို့ပဲပြောရမယ်။ဒါကြောင့်မိမိတို့အကျိုးရှိအကျိုးမဲ့ဆိုတာကိုသိပြီးတော့သိတဲ့အလျောက်ဖြစ်တဲ့ပုဂ္ဂိုလ်ဖြစ်ပါမှ။မိမိတို့ဟာတကယ်သိတဲ့ပုဂ္ဂိုလ်။ပြီးတော့မြတ်စွာဘုရားရှင်နဲ့တကွအရိယာသူတော်ကောင်းတွေရှင်းမွန်အပ်တဲ့ပုဂ္ဂိုလ်ကိုခေါ်နေတယ်။မြတ်စွာဘုရားသာမိတ်တယ်။အနည်းငယ်များသိပါစေ။အဲ့ဒီအနည်းငယ်များကိုဖြစ်တဲ့ပုဂ္ဂိုလ်ကိုရှင်းမထက်ခြင်းများစွာသိတဲ့ဘုဒ္ဓတာရှိတာကိုပြောတာအပြားမြင်ဘုဒ္ဓတာရှိနေတယ်ဒါပေမဲ့မိမိသိတဲ့တရားကိုမိမိကမသိဘူးအဲ့ဒီပုဂ္ဂိုလ်ကိုသိတဲ့ပုဂ္ဂိုလ်လို့မပြောနိုင်ဘူးနော
်
ဟုတ်ပြီဒါဆိုတော့ဟိတာဟိတမနတိသာနာတိတိမနုတောအကျိုးရှိအကျိုးမဲ့ကိုသိပိုင်နေတဲ့ပုဂ္ဂိုလ်ကိုလူလို့ခေါ်တယ်။ဘယ်လိုအကျိုးရှိအကျိုးမဲ့တွေကိုသိနေတဲ့ပုဂ္ဂိုလ်လဲ။ဒါလေးတဏှာမှာမြတ်စွာဘုရား အပမာဒသုတ္တံဆိုတဲ့သုတ္တံလေးတစ်ခုမှာမြတ်စွာဘုရားဟောထားတယ်ဘယ်လိုဟောထားလဲသဗ္ဗမတောဟူသောအတိဒေကနာတိပန္တိတောဒိဋ္ဌိတမိသာယောအသောယောသသောသံ္ဒရာယိကောအထာတိသမယာတိရောပန္တိတောတိပါဟုသတိတိအပမတောမမိမလျောသောပန္တိတောပညာရှိသောပုဂ္ဂိုလ်သည်ဒိဋ္ဌိတမိမျက်မှောက်ဘဝ၌ယောအသောသာဖြင့်ကျိုးကို၎င်းသံဃာဤကောသမလောဘဝ၌ဖြစ်သောယောအသောသာဖြင့်ကျိုးကို၎င်းဘုဘဝအစီနမကံတော်ကျိုးတို့ကိုဒိဋ္ဌကနာတိရယူ၏အထာတိတမယာနမကံတော်ကျိုးတို့ကိုရယူခြင်းကြောင့်ဒီရောပညာရှိကိုတဏိတော်တိပဏိတာဟု၍ဘဝတည်းသည်သုတေသုဟံသုထိုင်လာပြီတော်ဤဟု၏တထာလူနတုဤပြာမြတ်စွာဘုရားသည်ဝောတာကရုဏာရှိသာမေတ္တာအားဖြင့်ဟောကြားတော်မူခဲ့ပါပေသည်မမေ့မလျော်ခြင်းအပမာဒတရားလက်ခံထားတဲ့ပညာရှိတဲ့ပုဂ္ဂိုလ်ကြီးရှိကြတယ်။အဲ့လိုမမေ့မလျော်ခြင်းအပမာဒတရားလက်ခံထားပြီးတော့နေထိုင်ကြတဲ့ပညာရှိတဲ့ပုဂ္ဂိုလ်ကြီးဟာပြိဿုကံဘဝအကျိုးစီးပွားကိုလည်းသိတယ်သိပြီးတော့ပြုထားတယ်။ဓမ္မလောဘဝအကျိုးစီးပွားကိုလည်းသိတယ်သိပြီးတော့ပြုထင်ကြတယ်။အဲ့လိုပစ္စုပန်သမလနှပန်းဆိုတော့အကျိုးတို့ကိုပြုပြီးတော့နေတဲ့ပုဂ္ဂိုလ်တွေကိုမြတ်စွာဘုရားရှင်ကဘာလို့ခေါ်တယ်လဲ။ဗန္ဓိတာပညာရှိလို့ခေါ်တယ်။လောကမှာကြီးရင်ချင်းနှမျိုးရှိတယ်ပေါ့။အချင်းဒီကုံတော်လို့အရွယ်ကြီးကြီးရင်ချင်းနဲ့အချင်းဒီကုံတော်ချင်းနဲ့အတူအတိဉာဏ်ကြီးကြီးရင်ချင်းဆိုတာရှိတယ်ဟုတ်တယ်နော်ဟုတ်ပြီအဲ့ဒီတော့ဒီကြီးရင်ချင်းနှမျိုးမှာဘယ်ကြီးရင်ချင်းကအနှစ်သာရပဲလေအတိဉာဏ်ကြီးကြီးရင်ချင်းဟာအနှစ်သာရပဲအတိဉာဏ်ကြီးရင်သာတဲ့ပုဂ္ဂိုလ်ကြီးကိုတန်တိတာလို့မခေါ်နိုင်ဘူးလားခေါ်နိုင်တယ်အသက်ရွယ်ကြီးလို့ကြည်ရင်လာတဲ့ပုဂ္ဂိုလ်တွေကိုတော့အသက်ရွယ်ကြီးခြင်းကြောင့်အသက်ကြီးတဲ့ပုဂ္ဂိုလ်တွေလို့သာခေါ်နေတာမဟုတ်ဘူးလားဟုတ်တယ်ဒါကြောင့်မို့ဦးမီးတို့အနေနဲ့ကြည်ရင်ချင်းနှမျိုးထဲမှာအသက်ရွယ်ကြီးခြင်းနဲ့အတူဉာဏ်ပညာတွေကြည်ရင်လာတဲ့ပုဂ္ဂိုလ်ဖြစ်ဖို့လိုတယ်ဉာဏ်ပညာတွေဘာဖြစ်လို့ကြည်ရင်လာကြသလဲပြစ်ထုတ်ကံအကျိုးစီးပွားကိုလည်းသိတယ်သမလောကျိုးပြီးွားကိုလည်းသိတယ်သိပြီးတော့လက်တွေ့တကယ်လဲရှင်းတယ်အဲ့ဒီပုဂ္ဂိုလ်တွေတဖြည်းဖြည်းနဲ့အဋ္ဌဉာဏ်တွေရင့်ကျက်လာမလားမရင့်ကျက်ပါလားဘူးလားရင့်ကျက်လာမှာပဲတဘဝတဲ့တဘဝတစားတဲ့တစားမြင့်တဲ့မြင်သွားမဲ့ပုဂ္ဂိုလ်တွေလို့မပြောနိုင်ဘူးလားပြောနိုင်တယ်ဟုတ်ပြီအဲ့ဒီလိုကြီးရင်ချင်းနှမျိုးထဲကအဋ္ဌဉာဏ်ဤကြီးရင်ချင်းလို့ခေါ်တဲ့တဘွားတဲ့တဘွားတစားတဲ့တစားမြင့်တဲ့မြင်သွားအောင်ပြုပေးနိုင်တဲ့ပုဂ္ဂိုလ်ရဲ့အသွင်းဝင်ဖို့မိမိတို့ဘာလုပ်အောင်လဲပစ္စုပန်အကျိုးစီးပွားဓမ္မလုံးအကျိုးစီးပွားကိုတည်အောင်ကြိုးစားပြီးသိလျက်နဲ့ရှင်းတဲ့ပုဂ္ဂိုလ်ဖြစ်ဖို့တိတ်လိုတယ်ဒါလေးပြောရင်းနဲ့ဥပင်းအမှတ်ရဒါလေးတစ်ခုရှိတယ်ဟိုးဥပင်းလေးတန်းနှစ်ဆောင်သားဘဝအရွယ်လေးနောက်ဆုံးကလေးကရှိခဲ့ဘူးတဲ့စိတ်တက်ကလေးရှိခဲ့ဘူးပါလေအဲ့ဒီတော့ကမိမိတဲ့အသက်ရွယ်လွန်စွာကြီးနေတဲ့ပုဂ္ဂိုလ်ကြီးတည်ကြုံခဲ့ရဘူးပါလေအချို့သောပုဂ္ဂိုလ်ကြီးအသက်ရွယ်ကြီးနေတော့ညာလေးပဲပြောတင်တယ်မပြောတင်ဘူးမနိုင်ချိန်နိုင်ကြဘူးပြောတင်တာလေပြောပြီးနေကြတယ်ပြုတင်တယ်မပြုတင်ဘူးလို့မနိုင်ချိန်နိုင်ကြဘူး မပြုတင်တာကောပြုတင်တာတွေကောရောထွေးပြီးတော့ပြုနေကြတယ်ဒီလိုပုဂ္ဂိုလ်တွေကိုဦးစင်ငယ်စဉ်တုန်းကတွေ့ရတဲ့အခါမှာဒီလိုတွေအသက်ကြီးနေပြီဖြစ်ပါလင်းနဲ့ဘာဖြစ်လို့ဒီလိုဖြစ်နေတာလဲဒီလိုစိတ်ကလေးတွေခဏခဏဖြစ်ခဲ့ဘူးတယ်လူတော်အသက်ရွယ်ကြီးခြင်းနဲ့အတူဉာဏ်ပညာတွေဟာကြီးရင်ချင်းဆိုတာဟာတပါးလေအမြဲတမ်းမဖြစ်နိုင်ပါလားဒါတဖြည်းဖြည်းနဲ့နားလည်လာတယ်ဘာဖြစ်လို့လဲမိမိတို့ဘဝကိုဘယ်လိုပုံစံနဲ့ရှောင်လန်းခဲ့ကြလဲဒီပေါ်မှာပြီးပြီးတော့ဒီပုဂ္ဂိုလ်ကြီးရဲ့အပြုအမူတွေဟာကွဲပြားသွားကြတာဖြစ်ပါလေဒါကြောင့်မို့ပုဂ္ဂိုလ်တယောက်မိမိရဲ့အကျိုးစီးပွားကိုရှိအောင်ကြည့်ဖို့ပြစ္ဆုတ်ပံသမလွန်အကျိုးစီးပွားကိုသိအောင်ကြည့်ဖို့ဆိုရင်တော့မိမိတို့ကိုယ်ကိုမိမိတို့လေးဖြင့်ပေးဖို့လိုတယ်ရင်ကြည်အောင်လေ့ကျင့်ပေးဖို့လိုတယ်မိမိတို့ရဲ့ကာယကံမှုတွေဝစီကံမှုတွေအနောကံမှုတွေဒီကံသုံးပါးကိုမိမိတို့ဘုံတန်တန်နဲ့ပြုလုပ်တတ်တယ်ပြုလုပ်ခြင်းပေးတတ်တဲ့ပုဂ္ဂိုလ်ဖြစ်အောင်လေ့ကျင့်ပေးဖို့တော့လိုပါတယ်ဒါကြောင့်လေမြတ်စွာဘုရားရှင်ကအတ္တမတောပရိတောဒီလိုပြောထားတာမမေ့မလျော့တဲ့ပညာရှိတဲ့ပုဂ္ဂိုလ်မေ့လျော့ခြင်းအပမာဒတရားရှိနေတဲ့ပုဂ္ဂိုလ်မှာမိမိရဲ့ကာယကံဝစီကံမှုတွေကိုထိမ့်ချုပ်နိုင်တဲ့စွမ်းရည်ရှိလာပါမလားမရှိလာနိုင်ဘူးအဲ့ဒီလိုမရှိလာနိုင်ဘူးဆိုရင်တော့ဒီပုဂ္ဂိုလ်ရဲ့ကာယကံဝစီကံတွေပြောမှုဆိုမှုပြုမှုဒီကိုကြည့်လိုက်လို့ရှိရင်ဒီပုဂ္ဂိုလ်အနေနဲ့ဒီပုဂ္ဂိုလ်ရဲ့အပြုမူတွေကိုစောင့်ကြည့်ပြီးတော့ဒီပုဂ္ဂိုလ်ဟာဘယ်လိုပုဂ္ဂိုလ်ပဲလို့သူ့ရဲ့အပြုမူတွေကမတက်မလှသေးတာဘူးလားသိကြတယ်ဒါကြောင့်မို့မိမိတို့ဘုဒ္ဓဘူမိလို့ခေါ်တဲ့လူကြီးအစဉ်တန်းဒေနဘူမိလို့ခေါ်တဲ့လူငယ်အစဉ်တန်းပေါ့ဒီအစဉ်တန်းတစ်ခုဟာပုဂ္ဂိုလ်ရည်ပြုတဲ့ねကာယကံဝစီကံတွေပေါ်မှာပြီးပြီးတော့ပရမသစ္စာနားလည်နိုင်တယ်ကာယကံဝစီကံတွေကိုထိမ့်ထုတ်ပြီးတော့ပြောဆိုနိုင်တဲ့ပုဂ္ဂိုလ်ကြီးဒီလိုပုဂ္ဂိုလ်ကြီးရဲ့နားမှာနေထိုင်ခွင့်ရတဲ့လူငယ်တွေပေါ့ဒီလိုလူကြီးတွေကိုတွေ့ရတဲ့အခါမှာကြီးညိုတဲ့စိတ်ဓာတ်တွေလေးစားတဲ့စိတ်ဓာတ်တွေဖြစ်ပေါ်လာကြတယ်ဘာဖြစ်လို့လဲဟောမိမိတို့အကျိုးနေခွင့်ရတဲ့လူကြီးလို့ခေါ်နေတဲ့ပုဂ္ဂိုလ်ဟာပြောတဲ့ပြောထိုင်တဲ့စကားကိုပြောဆိုတတ်တဲ့ပုဂ္ဂိုလ်ပဲဒီလိုမျိုးနားလေသဘောပေါက်တဲ့အတွက်ကြောင့်အတုယူခွင့်ဆိုတာတွေကိုလည်းလူငယ်ဖြစ်တဲ့လူတွေကပြုခွင့်ရကြတယ်။ဒါကြောင့်မို့မိမိတို့ကိုယ်ကိုမိမိတို့အကောင်းဆုံးဆောက်ရှောက်ခြင်းဒီပင်လျင်လူကြီးဆိုတဲ့ပုံစံကိုရောက်သွားမှဖြစ်တယ်လို့မိမိတို့နဲ့လူနေခွင့်ရတယ်လူငယ်တွေကိုလည်းပဲအတုလိုက်ခွင့်ဆိုတာကိုမိမိတို့သိနိုင်ကြမှာဖြစ်ပါလေ။ဟုတ်ပြီ။တကယ်တော့ဒီနေရာမှာဒါလေးတွေကိုကြောင်းခံပြီးတော့ပြောနေရတဲ့ဉာဏ်ချက်ကလေးတွေရှိပါလေ။လောကမြင်ရတဲ့အမြင်နဲ့ဓမ္မမြင်ရတဲ့အမြင်ပေါ့ဒီနှစ်ခု꿰ပြတဲ့သဘောရှိနေတယ်။လောကကစံပတ်တဲ့အတိုင်းအတာနဲ့ဓမ္မကစံပတ်တဲ့အတိုင်းအတာနဲ့မတူတဲ့သဘောရှိတယ်မိမိတို့အသက်ရွယ်တဖြည်းဖြည်းနဲ့ကြီးရင်လာတဲ့အခါမှာမိမိတို့နေနဲ့နေတတ်ဖို့သိလို့ရင်ဓမ္မကပြောတယ်အသက်အရွယ်ကြီးတဲ့ပုဂ္ဂိုလ်လူကြီးဆိုတဲ့စံတန်းကိုရရှိဖို့ရန်အတွက်မိမိတို့ဘယ်လိုနေထိုင်ဖို့လိုသလဲဒီကြောင့်လေးမပြောခင်ပေါ့လောကမှာမိမိရဲ့အကျိုးစီးပွားကိုသိတဲ့ပုဂ္ဂိုလ်ကြီးနေထိုင်သွားတဲ့ပုံစံလေးတစ်ခုရှိပါလေ။ဒီကဲတို့မြတ်မသမိုင်းဟာပေါ့ထင်ရှားခဲ့တဲ့ပုဂ္ဂိုလ်တယောက်ပါပဲ။ယောမင်းကြီးဥပိုလ်လိုင်းဆိုတာကျမ်းနာပြည့်တာကြားဘူးတယ်မလား။မြတ်မင်းကြားဘူးတယ်။ပညာရှိအမကြီးတစ်ခုပါပဲ။တဖြည်းဖြည်းနဲ့ဒီနေ့ကျမ်းနာပြည့်တဲ့ဒီလိုပဲ နှစ်ဒီတစ်နှစ်ပြည့်တစ်နှစ်ဂုံလုံးသွားတဲ့အခါမှာအသက်ရွယ်ကြီးရင်ပြီးလာကြတယ်ဒီလိုနဲ့မိမိလူလောကလုပ်ငန်းဆောင်တာတာဝန်တွေကိုထမ်းဆောင်ရင်းနဲ့အသက်ရွယ်ကြီးရင်လာတဲ့တစ်ချိန်ပေါ့တတိယအရွယ်ကိုရောက်တဲ့အခါမှာဒီပညာရှိမှပြီးမိမိဘဝကိုမိမိဘယ်လိုကုန်သုံးပြင်ပေးသွားသလဲဒါလေးတွေဟာအသက်ရွယ်ကြီးလာတဲ့ပုဂ္ဂိုလ်တွေသူ့လိုက်ပြီးပြုတင်တဲ့အရာလေးတွေပဲရှေ့ပညာရှိတော်ကောင်းတွေငယ်စဉ်တောင်ကြီးဘဝတုန်းကဦးဇင်းတို့မြန်မာပြည်မှာဘုန်းကြီးကျောင်းတင်ပညာရေးဆိုတာလွန်စွာထိတ်တန့်ရောက်နေတဲ့ပညာစနစ်ပဲဒီရောမင်းကြီးဥပိုလ်လိုင်ဟာလည်းပဲငယ်စဉ်တောင်ကြီးဘဝတုန်းကဘုန်းကြီးကျောင်းမှာပညာသင်ခဲ့တဲ့ပုဂ္ဂိုလ်တစ်ယောက်ပါပြည်ကသုံးပုံကိုလည်းပဲရာဇာမသင်ယူခဲ့မှုတွေစံကံနှံ့သက်တဲ့ပုဂ္ဂိုလ်တွေလည်းဖြစ်ကြတယ်မြတ်စွာဘုရားရှင်ရဲ့ဒေသနာတော်တွေမှာဉာဏ်သက်ဝင်နေတဲ့သူတော်ကောင်းတွေဆိုတာကမှန်ကန်တဲ့အဋ္ဌဉာဏ်လေးများစွာချက်ထုံးပင်ရှိနိုင်တဲ့ပုဂ္ဂိုလ်တွေလည်းဖြစ်ကြတယ်လောကမှာအမှန်တရားကိုကြုံနိုင်တဲ့ဟောနိုင်တဲ့ပုဂ္ဂိုလ်ဆိုရင်မြတ်စွာဘုရားတခုတည်းပဲရှိပါတယ်ပြည့်ပြည့်ဝဝနဲ့ကြောဆိုနိုင်တဲ့ပုဂ္ဂိုလ်ကိုပြောမှာဆိုရင်ပေါ့ဒီလိုတရားတော်တွေကိုငယ်စဉ်တောင်ကျေးဘုရားဘဲကနေပြီးတော့သင်ယူခဲ့တဲ့ပုဂ္ဂိုလ်လေးဖြစ်တယ်။မတ်ကြီးဘုရားနဲ့လောကရဲ့စေတနာရည်တွေကိုဖြည့်ဆင်းတဲ့အခါမှာလည်းပဲမြတ်စွာဘုရားရှင်ရဲ့တရားတော်တွေနဲ့လက်ကမ်းပြုပြီးတော့ဖြည့်ဆင်းနေတတ်ခဲ့တဲ့ပုဂ္ဂိုလ်လေးဖြစ်တော့မိမိရဲ့တတ္တရရွယ်ဆိုတဲ့အရွယ်ကိုဘယ်လိုဖြတ်သန်းဝင်ပြရမလဲ။ဒါကိုနားလည်နေတဲ့ပုဂ္ဂိုလ်တယောက်ပဲ။ဒီနေ့ဗျာနာပြည့်ပတ်ပြီနဲ့တူမတူနည်းနည်းလေးသုံးသပ်ကြည့်ကြနော်တတိယရွေရောက်လာပြီဆိုတဲ့အခါကျတော့ဘာလို့လဲမပညာရှိလဲဖြစ်တော့ငွေတည်းဥစ္စာလဲပြည့်စုံပါလေဖြစ်တော့လေမိမိရဲ့နောက်ဆုံးရွေဖြစ်တဲ့တတိယရွေကိုဘယ်လိုကုံဆုံးပင်သိမလဲဒါကိုသူစဉ်းစားတယ်စဉ်းစားတဲ့အခါမှာသူ့ရဲ့အဋ္ဌဉာဏ်လေးမှာတရားဒေသနာတော်တွေရဲ့ထောက်ခံကြောင့်ဘယ်လိုမျိုးသိခဲ့ဖြစ်လာမလဲ။ဒါတွေတမိပြီ။ဇနီးတွေအားလုံးတူတူတယောက်နဲ့မှအတူမနေတော့ဘူး။ဒါတမိပြီ။ဇနီးတွေတို့နဲ့ခွဲပြီးတော့အတွေ့လည်းမခံတော့ဘူး။ဘာဖြစ်လို့လဲ။တန်တက်ကဆိုတဲ့ရုံတော်ချင်းရှိချက်ချင်းဆိုတာမဖြစ်လာဘူးလား
။
ဖြစ်လာပြီ။ချက်ချင်းဆိုတဲ့တန်ရုံးစဉ်တရားတွေဟာရုံတော်ချင်းကြောက်တာဖြစ်တာမဟုတ်ဘူးလား။ဟုတ်တယ်အဲ့ဒီလိုရောနောနေထိုင်ခြင်းဒီဟူသောအကြောင်းကြောင့်ဖြစ်ချင်းဆိုတဲ့တယုံတင်တရားတွေဖြစ်ပေါ်လာလို့ရှိမိမိဖြစ်ခင်မြန်လို့နေတဲ့ပုဂ္ဂိုလ်တွေဒါတွေသမီးတွေဇနီးတွေတွေဝမ်းသာရင်လည်းအတူလိုက်ပြီးဝမ်းမသာဘူးလားဝမ်းသာရင်ဝမ်းနေပြီးဒုက္ခရောက်ပြီဆိုရင်လည်းအတူလိုက်ပြီးဝမ်းနေပြီးဒုက္ခတွေမရောက်ကြဘူးလားရောက်ကြတယ်ဒါသိရောနောခြင်းရဲ့အဖြစ်ပဲအတူတကွနေထိုင်ခြင်းရုံတော်ပြီးနေထိုင်ခြင်းရဲ့အဖြစ်ပဲဒီပြက်ကိုနားလေတဲ့အတွက်ဒီပညာရှိမှပြီးမလုပ်ဘူးလေအတူတကွမနေထိုင်တော့ဘူးမနေထိုင်ရုံညမဟုတ်ဘူးအတွေ့လည်းမခံတော့ဘူးဒီလိုပုံစံနဲ့နေထိုင်ခဲ့တယ်နော်ဟုတ်ပြီဒီတင်ကိုဘယ်လိုမျိုးနေထိုင်ခဲ့သေးတယ်လဲငယ်စဉ်တောင်ကြီးဘွားတို့ကအတူပညာသင်တတ်ဖြစ်တဲ့မိစေတူးရှိတယ်။အမတ်ကြီးဖြစ်တော့အသက်ရွယ်နေတဲ့ပုဂ္ဂိုလ်ပါ။ဒီပုဂ္ဂိုလ်ကိုမေတ္တာရခံပြီးတော့သူ့နဲ့အတူတကွလာရောက်ပြီးနေထိုင်ဖို့ရန်သူဖိတ်ခေါ်လိုက်ပါပဲ။ဖိတ်ခေါ်ပြီးတော့ငယ်စဉ်တောင်ကြီးဘွားရဲ့ကပါဠိသာပေတွေ၊ပိဋကသာပေတွေကိုအတူတကွသင်ယူခဲ့တဲ့ပုဂ္ဂိုလ်သူ့နဲ့သူလည်းပဲသိနေကြတဲ့ပုဂ္ဂိုလ်သူကြောင့်သူလည်းသိနေကြတဲ့ပုဂ္ဂိုလ်ဖြစ်နေတော့တရားဓမ္မအကြောင်းအရာလေးတွေကိုသိနေတဲ့အချိန်မှသိနေပြီးတော့တယောက်နဲ့တယောက်လည်းပဲပြောတင်ပြောထိုက်တဲ့စကားရှိမှသာပြောပြီးပြောတင်ပြောထိုက်တဲ့စကားမဟုတ်ဘူးသိဆုံးဖို့မလိုဘူးဆိုရင်လည်းအတူနေကြလို့လည်းပဲခတ်ခွန်ပါပဲနေထိုင်နေကြတယ်ကြက်စီလိုက်ရုံးတော်ချင်းတွေကတော်တော်လေးအကင်းသွားဘူးလားကင်းသွားပြီဟုတ်ပြီအဲ့ဒီလိုရောနှောခြင်းတွေကင်းသွားပြီဆိုရင်စိတ်ဟာတဖြည်းဖြည်းနဲ့ငြင်းချမ်းလာမလားမငြင်းချမ်းလာဘူးလားငြင်းချမ်းလာ ရင်ကျန်လာပြီ။တရားတက်ခံရှိတဲ့ပုဂ္ဂိုလ်သာဖြစ်ပါသည်။ဒုတိယအထည်နေခွင့်ရမယ်။ဝိဘေက၃ပါးရဲ့ကာယဝိဘေကလို့ခေါ်တဲ့တရားဒီနေခွင့်ရမယ်။ဆိုလို့ရှိရင်တရားတက်ခံရှိတဲ့ပုဂ္ဂိုလ်ဟာဘာလို့ဝင်ခင်လဲ။တရားလို့လို့တော်လာပြီ။ဝိသင်းတို့တိတ္တတာမင်းသားတလသားအရွယ်ပေါ့ဥစဉ်တို့မြတ်စွာဘုရားအလောင်းတော်ရဲ့ခမည်းတော်ဖြစ်တဲ့သုတ္တောဒနာမင်းကြီးလေထုံမင်္ဂလာကျင်းပါတဲ့ပွဲလေးတစ်ခုဉာဏ်အပြည့်တ်သတ်မိတယ်နော
်
ဟုတ်ပြီတလသားအရွယ်မှာအထင်းတော်တွေနဲ့သဘုသရေပြင်အောက်မှာကပလာတင်းတန်းလေးထိုးပြီးတော့ကပလာခင်းလေးပေါ်မှာထားပြီးတော့ပြုစုလျှောက်ရှောက်နေကြတယ်ဟုတ်ပြီအထိတော်ဖြစ်တဲ့ပုဂ္ဂိုလ်တွေလည်းပဲအင်မတန်ကြီးတဲ့ခန္ဓာတွေနဲ့လေတုံမင်္ဂလာပွဲကြီးကိုကြည့်ရှုခြင်းကြတာလေးပါလေမင်းကြီးရဲ့စက်တေကိုဖူးမြော်ခြင်းကြတာလေဒါကြတော့ဦးဇင်းတို့ဆရာလောင်းတော်သိတတ်တာမင်းသားလေးလျှောက်တက်ပြီးတော့နေတဲ့အချိန်မှာအားလုံးသိတော်ပြီလေတုံမင်္ဂလာပွဲရဲ့ဆက်ဆောင်မှုတန်ကိုမခံနိုင်ကြတော့သူတို့ရဲ့တာဝန်ကနေပြီးတော့ဆက်ခွာပြီးတိတ္တသမင်းသားလေးကိုတူးကြီးခြံထားရခဲ့တာအဲ့ဒီချိန်မှာဝိသင်းတို့ဘုရားလောင်းတော်တန်တရာကြီးတစ်ယောက်ကာယဝိဝေကလို့ခေါ်တဲ့တကိုယ်ကြီးနေပြီးတော့စိတ်တဝိဝေကလို့ခေါ်တဲ့တရားပေါ်မှာသတိထီထားနိုင်အောင်နေခဲ့တဲ့ရှင်းခဲ့တဲ့ဘဝတွေကညွန်ဆောင်လို့များဘူးလား
များ
တယ်အဲ့လိုများတဲ့အတွက်ကြောင့်မျက်လုံးလေးဖွင့်ပြလိုက်တော့မိမိရဲ့နားမှာထိတော်ပြီးတယောက်မှမရှိတော့ဘူးဒီလိုဆိုတော့ချက်ချင်းဆိုတယ်လို့မလုပ်နဲ့တင်မင်းကိုထိုင်ပြီးတော့တလသားရယ်ဆရာချင်းပြန်လိုက်တာဒေသမာတိစိုက်သွားလေပထမဆုံးဓမ္မာတိကိုစိုက်သွားခဲ့တယ်ကြည့်လိုက်တရားတက္ကံရှိတဲ့ပုဂ္ဂိုလ်ဟာကာယဝိဘေကလို့ခေါ်တဲ့တကိုယ်ကြီးညီခွင့်ရမယ်ဆိုရင်တရားရှင်ရဲ့အကျိုးကိုအားထုတ်တဲ့အလုပ်တွေကိုမပြုဖြစ်သွားဘူးလားပြုဖြစ်သွားတယ်အများနဲ့ရောပြီးတော့နေဖြစ်တယ်အများနဲ့ရောပြီးတော့နေဖြစ်ခြင်းကြီးဟူသောအကြောင်းကြောင့်ဒုနဲ့ဒုနဲ့ဆက်ဆံမှုတွေကြောဆုံမှုတွေဆက်နွယ်မှုတွေကမဖြစ်လာဘူးလားဖြစ်လာတဲ့အခါမှာတရားသက်ခံရှိတဲ့ပုဂ္ဂိုလ်တော်လည်းပဲလျော်ကံစိတ်ညက်နေတဲ့အကြောင်းထောက်ခံသူရပါမလားမရဘူးမရတဲ့အခါကျတော့ကာယဝိဝေကမရှိတဲ့ပုဂ္ဂိုလ်မရတဲ့ပုဂ္ဂိုလ်မှစိတ်တဝိဝေကဆိုတဲ့သမထဝိပဿနာကမ္မထအာယုန်ဒီပေါ်မှာတသိတိထားနိုင်ဖို့ဆိုတာကဖြစ်နိုင်ပါတော့မလား ဖြစ်နိုင်တော့ဘူးခုဦးတင်းတို့ရောင်မင်းကြီးခုဖို့နိုင်လို့ကြည့်လိုက်ဒီနောက်ရှိအမကြီးခုဖို့နိုင်အသက်ရွယ်ကြီးနေတဲ့အချိန်မှာမိသားစုနဲ့ရောရှိခြင်းဆိုတာကိုသက်ပြတ်သာသာပဲရှောင်ခွာပြီးနေလိုက်သည်အဲ့လိုနေလိုက်ခြင်းဒီဟူသောအကြောင်းကြောင့်ယုံနှောင်းဆက်ဆံခြင်းဒီဟူသောအကြောင်းကြောင့်ဖြစ်ပေါ်လာမည့်သစ္စင်းတရားတွေတန်ရုံးစဉ်တရားတွေကျော်ပါပြီးတော့သွားတယ်။ပြီးတော့သစ္စင်းကိုအကြောင်းပြုပြီးဖြစ်ပေါ်လာတဲ့ဆင်းရဲဒုက္ခတွေကလည်းပဲမကျော်ပါသွားကြဘူးလား
။
ကျော်ပါသွားပြီ။အဲ့လိုနဲ့ဝိသေယူဆတာကတော့တရားလေးပဲအထက်လျောက်တော့သင်္ကြန်သွားလိမ့်မယ်လို့ဝိသေယူဆပါတယ်။ဟုတ်ပြီနောက်ဆုံးဒေဂာနီအရှင်ရောက်တဲ့အခါကျတော့မကြီးရဲ့မိတ်တွေကိုမကြီးကနေပြီးတော့ဒါလေးပြောဆိုပြီးတော့တောင်းဆိုသွားတယ်ဒေဂာနီအရှင်ကျတော့မဟာတတိပဒံတုတ်ကိုရုပ်ဆိုပြီးပါဒီမဟာတတိပဒံတုတ်ကလေးကိုနားပြီးတော့ဘဝကိုကူးပြောင်းသွားရှာတယ်ဒါပြန်ကြည့်လိုက်လို့ရှိရင်လောကနေထိုင်တဲ့ပုဂ္ဂိုလ်တွေထဲမှာမမေ့မလျော်ခြင်းအပမာဒတရားကိုလက်ခံထားပြီးနေထိုင်သွားတဲ့ပုဂ္ဂိုလ်တယောက်လည်းမပြောနိုင်ဘူးလားပြောနိုင်တယ်ဒါကြောင့်မိမိတို့အနေနဲ့အသက်ရွယ်ကြီးရင်လာကြပြီတို့တော်ညာလည်းပဲအသက်ရွယ်ကြီးခြင်းနဲ့အတူမိမိတို့မှာသံယောဇဉ်တရားတွေကလည်းရှိနေကြတယ်အဲ့ဒီသံယောဇဉ်တရားတွေကိုကြောင်းပြုပြီးတော့မိမိတို့မှာဖြစ်တည်လာတဲ့တရားကဒုက္ခဖြစ်မလားဒုက္ခဖြစ်မလားဒုက္ခပါဖြစ်တယ်ကျင့်ခြင်းဆိုတဲ့တရားကိုအကြောင်းပြုပြီးတော့ဒုက္ခပိဋိဝဒုက္ခဒေါမနသာဥပါယသတရားတွေသာဖြစ်ပေါ်လာကြတာပါလို့မြတ်စွာဘုရားရှင်ပြောခဲ့တဲ့စကားကိုဥစဉ်နှစ်သန်းတည်းရဲ့ဒီကဟောခဲ့တဲ့တရားမှာပြောခဲ့ပြီးသားဖြစ်ပါလေ။ဒါကြောင့်မို့ ဒီလိုဒုက္ခပိဒေဝဒုက္ခဒေါမနတဥပါယတတရားတွေဟာဖြစ်ခြင်းကြောင့်ဖြစ်တယ်။ဒါဆိုရင်ဖြစ်ခြင်းဟာဒုက္ခပိဒေဝဒုက္ခဒေါမနတဥပါယတတရားတွေဖြစ်ပေါ်ခြင်းရဲ့အကြောင်းရင်းမဟုတ်ဘူးလား
။ဟုတ်တယ်
။ဒါဆိုရင်ဖြစ်ခြင်းဆိုတဲ့တရားရဲ့အကြောင်းကိုပြန်ကြည့်လိုက်ရင်ရောတော်ခြင်းပဲမဟုတ်ဘူးလား
။
ဟုတ်ပြီ။ဒါကြောင့်မို့မိမိတို့ရောတော်ခြင်းကြောင့်ဘာတွေဖြစ်လာမလဲ။ရောနှောခြင်းကြောင့်မိမိတို့လူကြီးဖြစ်ဖို့မလွယ်ဘူး။ဘာဖြစ်လို့လဲ။မြတ်စွာဘုရားရှင်ဗုဒ္ဓဘူမိနဲ့ဒေဟရဘူမိလို့ခေါ်တဲ့လူကြီးအဆင့်တန်းနဲ့လူငယ်အဆင့်တန်းကိုခွဲပြီးတော့ပြောတယ်။တရားလေးပါ။ဒီတရားလေးဖြစ်ပေါ်လာရတဲ့အကြောင်းရှိတယ်။တစ်ချိန်ပေါ့။အရှင်မဂ္ဂတိမထေရဆံကိုကန္တရာယနာဆိုတဲ့ပုံနာတကူအသက်ရည်တည်ရည်ဖြစ်တဲ့ဘုံနာတကူချိကပ်ပြီးတော့တရားစကားလေးဒီပြောသူနေဆိုတဲ့ရည်ရည်ချက်စေတနာတွေကိုတင်းတင်းဆိုတဲ့ရည်ရည်နဲ့ချိကပ်သွားတယ်ချိကပ်သွားတဲ့အခါမှာဒီဘုံနာကြီးဟာအသက်ရည်တည်ရည်နေတဲ့ပုဂ္ဂိုလ်ဖြစ်တယ်ဦးမင်းကြီးရောနေတဲ့ပုဂ္ဂိုလ်လည်းဖြစ်ပြီးတတိယအရွယ်သူရောက်ပြီးဖြစ်တဲ့ပုဂ္ဂိုလ်လည်းဖြစ်တယ်ဒီလိုမျိုးအသက်ရွယ်ကြီးရင်နေတဲ့တတိယရွယ်ကိုရောက်ရှိနေပြီဖြစ်တဲ့နောက်ဆုံးရွယ်ကိုရောက်ရှိနေပြီဖြစ်တဲ့ပုဂ္ဂိုလ်တို့ရှင်မာကိသီမထေထံကိုသွားရောက်ပြီးသိကတဲ့အခါမှာရှင်မာကိသီမထေနေနဲ့ခီဦးချုပ်တို့ဖြင့်နေရာဖြစ်ထိတ်မှန်ခြင်းဆိုတဲ့အမှုတွေကိုမပြုပါဘူးဖြစ်လို့လေရှင်မာကိသီမထေဆိုတာကဉာဏ်တော်မထေရကြီးမဟုတ်ဘူးလားဟုတ်တယ်ဘုံသားကြီးဆိုတာကနာမည်လူသားတူမဟုတ်ဘူးလား
ဟုတ်
တယ်ဘုံသားမျိုးရိုးနေတဲ့ကသူတို့ရဲ့အရေးပါတာကအသက်ရွယ်ကြီးရတဲ့ပုဂ္ဂိုလ်တွေအဆုံးအိုက်ထားသူရောက်နေပြီဖြစ်တဲ့ပုဂ္ဂိုလ်တွေဟာကြီးရတဲ့ပုဂ္ဂိုလ်တွေဒီလိုယူဆရှိတယ်ဒီလိုအသက်ရွယ်ကြီးရနေတဲ့ပုဂ္ဂိုလ်တယောက်လာတဲ့အခါမှာခီယူချူချူချင်းနေရာပြည့်ပြည့်မှန်ခြင်းကိုမပြုတဲ့အခါကျတော့ဘာပြောတယ်လဲဟောကျွန်ုပ်ကြားတဲ့အတိုင်းမှန်တာပါပဲရှင်မဂ္ဂတိမထေဟာဩကုံဤကုံယင်းကုံအစိုးအပိုင်းသားအရွယ်သို့ရောက်ကုန်တဲ့အသက်ရွယ်ဤကုံတဲ့ဘုံသားတွေလာတဲ့အခါမှာခီဥ်ကြိုးစိုးခြင်းဆိုတဲ့အမှုကမပြုဘူး။ထာယာနေရာနဲ့သိမှန်ခြင်းမရှိဘူးဆိုတာကျွန်ုပ်ကြားခဲ့တဲ့အတိုင်းမှန်တာပဲလို့ဒီလိုမျိုးပြောတဲ့အခါကျတော့ရှင်မဂ္ဂတိမထေကနေပြီးတော့တင်ပုံလားတိတော်တို့မှာကိုယ်ပင်အားထားရာဆရာဖြစ်တဲ့တပည့်ညူတဉာဏ်ရှင်မြတ်စွာဘုရားရှင်ဆိုတာရှိတယ်မြတ်စွာဘုရားရှင်ပြောသူသတ်မှတ်ထားတဲ့လူကြီးအဆင့်တန်းလို့ခေါ်တဲ့ဗုဒ္ဓဘူမိနဲ့လူငယ်အဆင့်တန်းလို့ခေါ်တဲ့ဒေဟရဘူမိဆိုတာရှိတယ်ဘယ်လိုမြတ်စွာဘုရားရှင်ကခွဲပြီးတော့ပြောထားသလဲဒီနေ့ပုဂ္ဂိုလ်တယောက်အသက်80ရောက်လာပြီအသက်တရားရောက်လာပြီစသည်အပြင်ကြီးရင်တဲ့ရွယ်ကူရောက်နေပြီသို့တော်ညာလည်းပဲကာမဂုဏ်ခံစားပြီးနေသေးပဲဒီလိုပုဂ္ဂိုလ်အသက်ရွယ်တော့ကြီးတယ်ဘာလို့ကြီးလဲကာမဂုဏ်ခံစားသေးပဲပြီးတဲ့အခါမှာတက်ရှိတက်နေကာမဂုဏ်အလေမှာပျော်မွေ့နေသေးပဲတက်ရှိတက်နေကာမအဘူတွေရဲ့ပူလောင်မှုဓာတ်ချက်ကိုခံရရုံပဲဒီတဲ့ခါမှာတက်ရှိသက်နဲ့ကာမဝိတုအတုတုတွေကိုရှာမိနေသေးတယ်ဖြစ်တယ်အဲ့ဒီပုဂ္ဂိုလ်အသက်ကြီးတော်ညာလည်းပဲအဲ့ဒီပုဂ္ဂိုလ်ကိုဒဟရဘူမိလူငယ်အဆင့်တန်းပါပဲရှိပါသေးတယ်ဟုတ်ပါပါဘု
ရား
ဟုတ်ပြီနောက်ပုဂ္ဂိုလ်တို့နှမောင်နေတဲ့သံပင်ရှိနေတယ်အသက်ငယ်နေတုန်းပဲနော်ဒါပေမဲ့ကာမဂုဏ်မခံစားတော့ဘူးကာမဂုဏ်ထောထဲမှာမမွေ့လျော်တော့ဘူးတက်ရှိသက်နဲ့ကာမဝိတုအစုစုတွေရဲ့အလေမှာနေထိုင်ခြင်းမရှိတော့ဘူးကာမဝိတက်လို့ခေါ်တဲ့ကာမဂုဏ်နဲ့ပတ်သက်တဲ့ဇန်တွေးတဲ့အတွေ့အကြုံမရှိတော့ဘူးတရှိသက်နဲ့ကာမဝိတုအတုတုတွေကိုရှာမိခြင်းဆိုတာလေမပြုတော့ဘူး အဲ့ဒီလိုပုဂ္ဂိုလ်ကတော့မြတ်စွာဘုရားရှင်ကဘာလို့ပြောလဲဘုရားဘုံမီလူကြီးအစဉ်အတန်းပဲဟုတ်ပြီကဲတရားနာတိတ္တအင်းပြန်လို့ရှိရင်တော့ကာမဂုဏ်တော်တွေသွားပြီးတော့နေကြမှာမဟုတ်ဘူးလ
ားဟုတ်ပါရဲ့ဗျာမဟုတ်ပါနဲ့
တက်ရှိတဲ့ပဲကာမဝတ္ထုတွေရဲ့အလယ်မှာသွားပြီးနေကြမှာဖြစ်တယ်တက်ရှိတဲ့ပဲကာမဂုဏ်တွေရဲ့ဘူလောင်မှုတန်ချက်ကိုကိုက်ခဲခံရမယ်ပုဂ္ဂိုလ်ကြီးမဟုတ်ဘူးလားဟုတ်တယ်တက်ရှိတဲ့ပဲကာမဂုဏ်တွေကိုရှာမီးနေအောင်မယ်ပုဂ္ဂိုလ်ကြီးဖြစ်တဲ့အတွက်အဲ့ဒါလိုပြုရင်တော့မိမိတို့ပင်စေတံတဲ့ဝင်သွားမလဲဒဟရဘူမိလို့ခေါ်တယ်လူငယ်အစဉ်တန်းကိုဝင်သွားပါပဲကဲအသက်ရွယ်ကြီးကြပြီလားတမို့ရင်ငယ်နေကြသုံးပြန်လားလို့မင်းရင်တရားနာပြည့်တတ်ဘယ်လိုဖြေမလဲအသက်ကြီးကုန်ပြီဟုတ်ပြီဒကာကြီးအိမ်မပြန်သေးတော့နော်မှန်ပါဗ
ျ
ဟုတ်ပြီဒကာကြီးကတော့မပြန်ဘူးလို့တော့ဦးဇင်းကိုကျော်မှုပါလေသူကြောင်းပါပဲနေနေပါလေတဲ့တော်ကြပါပြီတဲ့ဝမ်းသာပါလေနော်ဘာဖြစ်လို့လဲလူကြီးဖြစ်ဖို့အနောင်ဖွဲ့တွေကလွတ်မြောက်နေတဲ့နေစဉ်မျိုးနဲ့နေတတ်ဖို့လိုတယ်ဟုတ်ပြီတရားလာအထုတ်တဲ့ပုဂ္ဂိုလ်တွေဒီနေ့ရောက်ရင်ပြန်မယ်လို့စင်နာကိန်းဆွဲနေတာဘယ်စစ်တမ်းတဲ့ဆက်စင်းလို့လဲဒါကဘူမိလို့ခေါ်တယ်လူငယ်စစ်တမ်းတဲ့ဆက်စင်းဖို့မဟုတ်လားအဲ့ဒါဆိုရင်လူကြီးဖြစ်တယ်လားကလေးဖြစ်တယ်လားလို့မေးရင်ဘယ်လိုဖြေမလဲလူကြီးဖြစ်တယ်ဒီဒကာကြီးတရားနာပြီးရင်အေးချမ်းအောင်လားတရားမှာပဲတဲ့နော်အဲ့တော့လူကြီးဘယ်တော့သွားဖြစ်တော့မလဲနော်အသက်ရွယ်သာကြီးလို့လူကြီးလို့ခေါ်ခံရတာမျိုးမကောင်းဘူးနော်အသက်ရွယ်ကြီးရင်တော့လူကြီးလို့ခေါ်မခံရဘူးလားဟုတ်ပါရဲ့ဗျာဒါပေမဲ့တကယ်ယူကြည်ဖြစ်ကုန်တော့မလိုဘူးလားလိုတယ်ဦးသိရွယ်ချက်ကကာမဂုဏ်တော်ထဲမှာရုပ်ချက်ပြီးနေရင်ချက်ချင်းဆိုတဲ့တန်ရောစဉ်တရားတွေဖြစ်တယ်ချက်ချင်းဆိုတဲ့တန်ရောစဉ်တရားအလောင်းဖွဲ့တရားကိုကြောင်းပြုပြီးမိမိတို့မှာဆင်းရဲဒုက္ခတွေပဲဖြစ်ပေါ်လာကြနိုင်တယ်အဲ့ဒီဆင်းရဲဒုက္ခတွေကိုကြောင်းပြုပြီးတော့မိမိတို့အနာဂတ်ဘဝလက်ခံရမယ်ဆိုရင်တော့ကောင်းရာသူကတိမဟုတ်နိုင်ဘူးဘုသေးသောကတွေရောက်နေတဲ့အချိန်မျိုးကလေးသေးသွားရင်မိမိတို့ရမယ်ဘုရားသုခရိဘုံတော့မဖြစ်ဘူးဒုက္ခရိဘုံပဲဖြစ်နေတယ်နော်ပရမသစ္စေဘုဒ္ဓဘူမိလို့ခေါ်တဲ့လူကြီးစင်တန်းရောက်ဖို့ရန်အတွက်ဝိဝေက၃ပါးနဲ့နေတတ်ဖို့လိုတယ်ဝိဝေက၃ပါးထဲမှာကာယဝိဝေကလို့ခေါ်တယ်တယောက်ကြီးနေတတ်ဖို့လိုတယ်ဒီနေရာလေးတစ်ခုတွင်နည်းနည်းလေးထပ်လောင်းပြောဖို့ပြောလာတယ်သူဒီတယောက်ဒီအမြဲနေခွင့်ဆိုတာရလွယ်တဲ့သဘောရှိရဲ့လားမရှိဘူးဒီနေ့တရားထိုင်ကြတာတော့မှသူဒီထိုင်ခွင့်ဆိုတာရလွယ်တဲ့သဘောရှိရဲ့လားမရှိဘူးအများနဲ့နေခြင်းကသဏ္ဍာန်မဟုတ်ဘူးအများနဲ့နေတော်လည်းပဲမယောတော်ပဲနဲ့နေတတ်ဖို့ကသဏ္ဍာန်ပဲဒီနေ့တို့ဉာဏ်တော်တွေလည်းပဲတိတလာဆောင်ကြောင်းမှာအများနဲ့မနေရဘူးလားမနေရ
ပါဘူး
အများနဲ့ဆရာချင်းတန်ကျုပ်ကိုအားထုတ်ကြရတယ်သို့တော်ညာလည်းပဲကာယဝိဝေကဖြစ်အောင်နေတတ်တဲ့အသိဉာဏ်ရှိတဲ့ပုဂ္ဂိုလ်ဟာကာယဝိဝေကဖြစ်အောင်နေလို့ရပါလေဒါကြောင့်မိမိတို့အနေနဲ့ကောင်းခြင်းဆိုးခြင်းဆိုတဲ့တရားတွေမှာသွားပြီးရောရှက်ပြီးနေကြရင်ကာယဝိဝေကဖြစ်နိုင်ပါ့မလားမဖြစ်နိုင်ဘူးဒါကြောင့်အများနဲ့နေတော်ညာလည်းပဲမယုံတော်တဲ့နေတိုင်းဘုရားပဓာနာပဲအဲ့လိုနေတတ်တယ်ဆိုရင်ကာယဝိဝေကဖြစ်တယ်သူပြုံးလေကွာလိုက်ပြုံးပြီးနေမယ်ပေါ့ကာယဝိဝေကဖြစ်ပါမလားတခါသူမဲ့လို့ကွာမဲ့ရဦးမယ်ဆိုရင်တော့ဟန်ကြပါမလားအဲ့ဒါဘာဖြစ်လို့လဲသူများသွားကြည့်လို့လဲအမြင်အားဖြင့်ပြောတယ်လို့ခေါ်တယ်နော်ဟုတ်ပြီဒီတဲ့ခါမှာအချမ်းအပြည့်ပြောတာရှိသေးတယ်။မိမိတို့ကမိမိတရားလုပ်နေလို့ပြီးတော့နေလိုက်။ကောင်းတာပဲပြောပြောမကောင်းတာပဲပြောပြောမယုံနဲ့။အဲ့ဒါသိရပြီလေ။အမြင်အားဖြင့်ရောတော့ခြင်းမဖြစ်ဘူးသိလို့ရတယ်။အချမ်းအပြည့်မရောဘူးသိလို့ရတယ်။ အဲ့ဒီလိုနေတတ်ရင်အများနဲ့နေတော်လည်းပဲကာယဝိပေကမရပါဘူးလားတကားအဖြစ်လည်းမရောဘူးလူတွေမိမိတို့အနေနဲ့ဒူးနဲ့ဒူးနဲ့နေထိုင်ကြရင်ရက်စာများရှင်ကတကားသမီးတွေအောင်ပွဲ့ပြီးပြောဆိုနေတာကိုနှစ်တဲ့ရင်လားရက်စာများရှင်ကနှစ်တဲ့ခြင်းမနှစ်တဲ့ခြင်းဆိုတာကသူ့ရဲ့ကိလေသာနဲ့ဆုံးဖြတ်တာမဟုတ်ဘူးနော်ဝိသင်းတို့ဝိနည်းပြည့်ညတ်ပြီးပြည့်ညတ်တဲ့အခါမှာဒါမလုပ်ရဘူးဒါလုပ်ရင်ပြစ်တင်စေလို့မြတ်စွာဘုရားရှင်ပြည့်ညတ်တယ်ဆိုတာကလောကလူသားတွေတတ်မှတ်တဲ့ဤကံလို့ပြောတော့မဟုတ်ဘူးတော့လောကလူသားတွေဆိုတာကကိုယ့်အလိုနဲ့မကိုက်ညီတဲ့အရာတွေကိုလုပ်ခွင့်မပေးနိုင်ကြဘူးမဟုတ်ဘူးလားဟုတ်တယ်ကိုယ်နှစ်သက်တဲ့အရာမျိုးကိုလုပ်ခွင့်ပေးခြင်းနဲ့ကိုယ်မနှစ်သက်တဲ့အရာမျိုးတော့လုပ်ခွင့်မပေးနိုင်ဘူးအဲ့ဒီအပေါ်ပြီးပြီးတော့စည်းကမ်းတွေထုတ်ကြတာမဟုတ်ဘူးလားဟုတ်တယ်မြတ်စွာဘုရားရှင်ကသကားသမီးပြောဆိုခြင်းရဲ့အပြစ်ကိုမြင်တဲ့အတွက်ကြောင့်သကားများများပြောဆိုခြင်းကိုမြတ်စွာဘုရားနှစ်တဲ့ပါပဲဒါဆိုမြတ်စွာဘုရားရှင်ဟာအကျိုးစီးပွားကိုလိုလားတဲ့စိတ်နဲ့သကားမပြောကြနဲ့ဒီလိုပြောတာမဟုတ်ဘူးလားဟုတ်ပါရဲ့ဟုတ်ပြီဒါကြောင့်မို့မိမိတို့အနေနဲ့သံဃာအဖြစ်မရောဘူးလို့ရယ်ဒါကာယဝိပေကဆိုတဲ့တကူဒီနေထိုင်တတ်တဲ့ပုဂ္ဂိုလ်ဖြစ်နေတယ်ဆိုရင်အမြင်အဖြစ်လည်းမရောနဲ့အကြာအဖြစ်လည်းမရောနဲ့သံဃာအဖြစ်လည်းမရောနဲ့ဘာဖြစ်လဲကောင်းတာတွေလည်းရှားရတာစိတ်မကောင်းဘူးမကောင်းတာရှားရတာကတော့ဘာပြောကြရှိသေးလဲမရှိတော့ဘူးကိုယ့်ရဲ့စိတ်ကလေးဟာကိုယ်တရားလို့မှငြိမ်ပြီးတော့ငြိမ်းချမ်းနေတယ်။ကောင်းတာကြတော့ဝမ်းသာတဲ့စိတ်ဖြစ်တော့မတုံ့လို့ရဘူးနော်။ကောင်းခြင်းကြားတဲ့အခါတော့ဝမ်းသာရတယ်နော်။ဝမ်းသာခြင်းကိုတော်ကောင်းတွေကဘာလို့ပြောလဲ။တုံ့လို့တဲ့စိတ်ဘယ်လိုပြောလဲ။လောကလူသားတွေကတော့ဝမ်းသာဖို့မကြိုးစားနေကြဘူးလား။ဝမ်းမနေခြင်းဘူးဝမ်းသာခြင်းနဲ့ဒါပေမဲ့ဝမ်းသာခြင်းဟာတော်ကောင်းတွေရဲ့အမြင်သက်ကဘာလို့ပြောလဲ။တုံ့လို့နေတဲ့စိတ်ဒါကြောင့်မို့ဝမ်းသာကိုယ်ရာတွေကြားရတာလည်းပဲစိတ်ရဲ့ငြိမ့်သက်ခြင်းတရားကိုမဖြစ်ပေါ်နေတဲ့အတွက်ဝမ်းသာခြင်းမကြားတာလည်းခက်ကောင်းကောင်းပဲဝမ်းနေကြပြီအင်မတန်မကြားဖို့မနာတာတဲ့ကိစ္စရတယ်ကြားရရင်စိတ်ထဲမလုခတ်သွားဘူးလားလုခတ်သွားပြီတရားအထုတ်ဖို့ဘယ်လဲမလဲတော့ဘူးမိမိစိတ်မှာအောက်ရက်ကြီးမိကုန်ကြီးဒါဆိုလို့ရှိရင်ကောင်းတာပဲရောမကောင်းတာပဲရောအတတ်နိုင်တုံပါမှမိမိတို့အာယုံမယူဘဲနဲ့မိမိတရားလေးမှမိမိနေထိုင်ခွင့်အလုံးသွင်းပြီးနေထိုင်ခွင့်ရဖို့ကပိုရင်းမကြည့်ဘူးလားဒါဆိုလို့ရှိရင်အဲ့လိုကာယဝိဝေကနဲ့နေထိုင်ဖို့ရန်အတွက်နေထိုင်တတ်တဲ့ပုဂ္ဂိုလ်ဖြစ်ဖို့ရန်အတွက်မိမိတို့ဘာလုပ်ရမလဲအမြင်အဖြစ်မရောဘဲနေဖို့အကြာအဖြစ်မရောဘဲနေဖို့စကားအဖြစ်မရောဘဲနေဖို့အတုံးဆောင်အဖြစ်မရောဘဲနေဖို့လိုရင်အသုံးဆောင်နေတဲ့ရောပြီးနေကြရင်ရောပြဿနာကြီးမရှိကြဘူးနော်ရှိပါတယ
်ဗျ
ဖြစ်တယ်မိမိမှာရှိတာလေးနဲ့မိမိရှင်းနဲ့ညောင်ရဲပြီးနေတတ်တဲ့စိတ်ဓာတ်မျိုးမွေးပါအဲ့လိုမမွေးဘူးဆိုရင်တယောက်နဲ့တယောက်နဲ့ဆက်ဆံမှုတွေမဖြစ်လာဘူးနော်ရ
ှိပါ
တယ်သူကကိုယ်ငါကိုယ်ဟာသူငါဆိုရင်ဒီပြဿနာတွေကကာယဝိပါကမဖြစ်ဖို့ရန်ပြဿနာများစွာဖြစ်ပေါ်လာဖို့ရန်အကြောင်းထောက်ပံ့တယ်မဖြစ်နေဘူးနော်ဖြစ်နေတယ်ဒါကြောင့်မို့ကာယဝိပါကနေထိုင်လို့တဲ့ပုဂ္ဂိုလ်ကြီးဒီလိုနေတတ်ဖို့လိုတယ်အဲ့ဒီလိုကာယဝိပါကမရှိတဲ့ပုဂ္ဂိုလ်တရားကာမဂုဏ်တို့ထဲမှာနေပြီးတော့တယုတ်တင်မျိုးမျိုးရဲ့နောက်ဖွဲ့နေအင်းအားဖြင့်အချမ်းအားဖြင့်စကားအားဖြင့်အတုံးဆောင်အားဖြင့်ရောတော်ပြီးနေကြတယ်ဆိုရင်ကာယဝိပါကမရဘူးဒါဆိုရင်စိတ်တဝိပါကဆိုတာကဖြစ်ပေါ်လာတော့မလားစိတ်တဝိပါကဆိုတာကမိမိရဲ့ကမ္မထံအာယုံပေါ့သမထကမ္မထံပိုင်းဖြစ်နေတဲ့ပုဂ္ဂိုလ်ကသမထကမ္မထံအာယုံဝိပဿနာပိုင်းကိုဖြစ်နေတဲ့ပုဂ္ဂိုလ်ကဝိပဿနာကမ္မထံအာယုံပေါ်မှာမိစိတ်တသိသေးဖြစ်အောင်နေလို့ရပါလားမလ
ား
မရတော့ဘူးအဲ့ဒီလိုမရဘူးဆိုရင်ပေါ့ဒီလိုစိတ်တဝိဝေကရှိပါမှသမထဝိပဿနာသံအားတွေကတစတဲ့တစတုတ်တဲ့တဲ့တုတ်တဲ့လာကြမှာဖြစ်တော့ကာယဝိဝေကစိတ်တဝိဝေကမရှိတဲ့ပုဂ္ဂိုလ်မှာဥပတိဝိဝေကဆိုတဲ့နိဗ္ဗာန်ကိုမျက်မှောက်ပြုပြီးနေနိုင်တဲ့အနေထားရှိရောက်နိုင်တဲ့ပုဂ္ဂိုလ်ဖြစ်ပါတော့မလားဖြစ်နိုင်တော့ဘူးဒါသလို့ရှိရင် ဗုဒ္ဓဘူမိလို့ခေါ်တဲ့လူကြီးရဲ့စင်တန်းကိုရောက်ဖို့ရတဲ့အတွက်မိမိတို့ဝိဝေက၃ပါးနဲ့နေတတ်ဖို့တော့မလိုဘူးလားလိုတယ်ဝိဝေက၃ပါးထဲမှာတတိယဝိဝေကဖြစ်တယ်ဥပတိဝိဝေကဟာနောက်ဆုံးဥစဉ်တို့ရဲ့ဗန်းနိုင်တယ်နိဗ္ဗာန်ကိုမျက်မှောက်ကြည့်ပြီးတော့နေခြင်းဟာလူကြီးဆိုတဲ့အစိတ်တကယ်ဖြစ်ပြီးပဲမိမိတို့ဘာနဲ့မှရုပ်ချက်ပြမလိုတော့ဘူးချမ်းသာကြီးချမ်းသာခြင်းလေဆိုရင်ပေါ့သမထဝိပဿနာခြင်းစဉ်ကိုသိနေတဲ့ကြတစ်သိပြီးတစ်သိသိလိုက်တဲ့အခါမှာဝိပဿနာဉာဏ်ဒီတစ်သိပြီးတစ်သိတက်သွားတဲ့နောက်မှာမိမိစိတ်ကလေဖုံဝင်စားလိုတယ်ဆိုရင်ပေါ့မိမိတို့လိုအပ်တဲ့အချိန်မှာဖလားသမထချမ်းသာကြီးကိုအားရပါရပြီးဝင်စားပြီးနေနိုင်တဲ့အချိန်ဟာချမ်းသာကြီးချမ်းသာသွားတဲ့အချိန်ပဲမိမိတို့အနေနဲ့လူကြီးအစ်င့်အတန်းကိုတကယ်ရောက်ရှိသွားတဲ့ပုဂ္ဂိုလ်တွေပဲတစ်ဆင့်တည်းတစ်ဆင့်မိမိတို့မြင့်တဲ့မြင်ပြီးတော့မိမိတို့ဘဝအဆုံးတန်သွားနိုင်တဲ့ဘဝတစ်ခုတည်းကိုဝိဝေကတရားစီကထောက်ခံပေးကြဘူးလားပေးကြမှာဖြစ်တယ်ဒါကြောင့်ဥပရိဝိဝေကလို့ခေါ်တဲ့နိဗ္ဗာန်ကိုမျက်မှောက်ပြုပြီးနေခြင်းဆိုတဲ့ဝိဝေကတရားကိုလိုရှိတဲ့ပုဂ္ဂိုလ်တွေဟာကာမဂုဏ်တို့ထဲကနေရှောင်ပါပြီးတော့ကာယဝိဝေကရမှာတော့နေတတ်ဖို့လိုတယ်အဲ့လိုနေတတ်တဲ့ပုဂ္ဂိုလ်တွေလူကြီးအစ်စ်မိလာလိမ့်မယ်စိတ်တော်ဝိဝေကကိုတက်လက်ပြီးသင်္ချံကျိုးကိုအားထုတ်သွားလို့ဝိပဿနာဉာဏ်တွေရဲ့အဆုံးမှာမဉ္ဇဉ်ပုံဉာဏ်စိုက်ပြီးဆိုရင်တော့ဥပတိဝိဝေကစိုက်တဲ့အဆုံးမှာအသက်ရွယ်ကြီးခြင်းနဲ့အတူလူကြီးလို့ခေါ်တဲ့ပုဂ္ဂိုလ်ကြီးမဖြစ်လာကြဘူးလားဟုတ်ပြီအသက်ရွယ်ကြီးလာတဲ့အခါလူကြီးဖြစ်ဖို့ဝိဝေကလုံးချာနဲ့နေထိုင်နိုင်တဲ့ပုဂ္ဂိုလ်ကြီးဖြစ်နိုင်ကြပါစေလို့ဆန္ဒပြုရင်ဒီနေ့တရားသင်ကြားသူဟိတဝါကမိသဗ္ဗိသိတုသံတော်ကမိရာသိတကာဒေတုံမိပြလူသိခာဝောသဗ္ဗိသိတာသူသိသလားသံတော်ပြားလျာပြစ်ပေကာနှင့်ရိယာလွယ်သောဟုတုရှိကဘုရောကောင်းတို့သည်ကမိရာသိတကာနည်းနည်းသည်ကတဘောတွင်ကိုနည်းနည်းစွာသံသင်တကောင်းဝင်တော်မူကြကုန်သည်ဖြစ်၍ကာမိရှိကပြုပန်ကုတုကံတို့စီမံသောမလျောက်ရာသာရာလာသည်ပေကြီးကြီးငယ်နေနှီးရွယ်ရောယူကိုတော်တို့ပိုင်းသာသည်ကာမဝတ္ထုသူသူတို့ကိုဟိတ်ဝါငါတို့ပိုင်းများဤကာမတရားတို့သည်ညာနေသတ္တမိဝေကဝန်ဆံရံတွေကမြောင်များတကယ်ကိုစောင့်လန်းပွေသေးပါတကားဟုသောတော်ဉာဏ်ချွဲနှလုံးကြည့်သုံးပေတော်မူကြကုန်သည်ဖြစ်၍သဗ္ဗေသိတုကရဝါသသမာရဟုကိစ္စများများလူတို့ဘဝနှောင်းကိုလွန်အောင်ကျုံးလျက်ညုံကံထွက်၍နှစ်သက်ရှင်လန်းရှင်ရာပြု၍တောထတော်မူကြလေကုန်သည်ဒုမိမိမျက်နှာကမာတာတရားဟုသန္တာကိင်းအောင်တည်သူတော်ကောင်းတို့သည်လည်းပဲသဗ္ဗိသီတာဝုဒုကာမဟုသမျှမဗျာယာကျုံလျက်ယုံကံပကြကုန်သည်ဖြစ်၍သူပေတလာသာမီးဤသာမီးပြကုန်ပင်ပုံတွင်သို့ချစ်ခင်လေးညာနှစ်သက်အတော်သီလကိုကြည်ကိုငါရှိကြကုန်သည်ဖြစ်၍ဒေထုဗျာလျာပစ္စည်းကားနှင့်ရိယာလွယ်လောင်းဟုတို့ရှိကသူတော်ကောင်းတို့ကိုလူသိခါဝတုလိုက်ကရှင်ဆိုင်ရာကိုသင်္ကာမသွေအာထုံနိုင်ကြပါစေကုန်တည်းအမြဘေသာတို့နေတိရောဤဣဒံပုံညာဒီနေ့ဤရဲ့၌ပြုလို့ရသောကောင်းမှုကုသိုလ်သည်အတဝက်တရားဝနအတဘောတရားတို့၏ကုညာနိဗ္ဗာန်သို့သောင်းနိုင်သည်ဟောတူဖြစ်ပါသည်တည်းနေတည်းတော်၏ဤဓမ္မကုညာဤနည်းဤရဲ့၌ပြုလို့ရသောကောင်းမှုကုသိုလ်သည်နိဗ္ဗာန်တာနိဗ္ဗာန်သို့ရောက်ခြင်း၏ဣစ္ဆယောကျောင်းထောက်ပံ့သည်ဝ ေါ်သူဖြစ်ပါစေတည
်း
သမ္မာတည်းတော်ဤဘုရားသာကံဒီနေ့ရတိုင
်း
ပြုလို့ရတော့ကောင်းမှုကုသိုလ်ဤဘုရားကကိုသဗ္ဗတတနာသဗ္ဗတတနာသတိကုန်တော
်
သတ္တဝါတို့အား သာသီမိ
သာသ
ီမိမြတ်ပေဝေပါ၏မ
ြ
တ်ပေဝေပါ၏ဒီတပိသုသတ္တဝါတို့သည
်
သေတပြည့်တော်နှင
့်
သမ္မာတ္တုထမြာဘုညာသာကံကောင်းမှုကုသိုလ်ဤဘုရားကကို
ကောင်းမှုက
ုသိုလ်ဤ
ဘ
ုရားကကိုရပတုရရှိကြပါစေကုန်တည်း
ရရှိကြပါစေကုန်တည်းအာမင်